ထနိုင်ငံကိုဖျက်ပြီးတော့ကမ်ဘောဒီးယားနိုင်ငံကနေမြန်မာနိုင်ငံထဲကိုလက်နက်တွေခိုးယူတင်သွင်းနေတာကိုစုံစမ်းစစ်ဆေးဖို့ကမ်ဘောဒီးယားနဲ့ထိုင်းတို့ပူးပေါင်းဆောင်ရွက်နေကြပါတယ်။ထိုင်းနိုင်ငံတရခရိုင်မှာမကြခင်ကပဲထိုင်းစစ်တပ်ကလက်နက်တွေကိုတင်းစီရမိခဲ့ပြီးတော့နောက်ပိုင်းမှာအခုလိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့ဖြစ်လာခဲ့တာပါ။ဒီလက်နက်တွေပဲကလာတာလဲဒီလက်နက်တွေကိုခိုးထုတ်ရမှာဘယ်သူတွေပါဝင်ပတ်တည်နေကြလဲဆိုတာကိုစုံစမ်းဖော်ထုတ်နိုင်ဖို့အတွက်ကမ်ဘောဒီးယားနိုင်ငံတော်ရဲချုပ် Netဆိုဝင်နဲ့ထိုင်းရဲချုပ်တို့အတူလက်တွဲပြီးတော့ဆောင်ရွက်နေတဲ့အကြောင်းကမ်ဘောဒီးယားပြည်ထရေးဝန်ကြီးစာခန့်ကနေဆက်ခေါင်ခုံခရိုင်အုပ်ချုပ်ရေးမှူးတစ်ခန့်အပွဲမှာပြောသွားပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးပြည်ရင်ကြောင်းလဲမှုတွေနဲ့ရွေးကောက်ပွဲတွေကျင်းပခဲ့ပြီမယ်လို့ညီညာရေးနဲ့ညီညွတ်ရေးမတီးဆောင်နိုင်သေးသလိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကမှတိုက်ပွဲတွေဖြစ်ပွားနေစေဖြစ်တဲ့အကြောင်းအခုခိုးသွင်းနေတဲ့လက်နက်တွေကိုမြန်မာအစိုးရနဲ့တိုက်ခတ်နေတဲ့လက်နက်ကိုင်အဖွဲ့တွေကဝယ်ယူနေတယ်လို့ယူဆရတဲ့အကြောင်းကမ်ဘောဒီးယားပြည်ထရေးဝန်ကြီးကပြောသွားပါတယ်။အခုပြီးခဲ့တဲ့လအစောပိုင်းကတော့ထိုင်းနိုင်ငံတရခရိုင်မှာ pickup truck ကားစီးနဲ့လက်နက်တွေအများပြားတဲဆောင်လာတော့ဟူရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ဒီကားကိုမောင်းလာတဲ့ထိုင်းလီဒါအရာရှိတဦးနဲ့ကမ်ဘောဒီးယားအမျိုးသားတဦးကိုထိုင်းစစ်ဖက်အရာရှိတွေကဖမ်းဆီးခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေရဲ့အသေးစိတ်ကိုတော့သူကပြောမသွားပါဘူး။